The News of the World သတင်းစာကဖွင့်ခိုးနောက်ထောင်သတင်းယူတဲ့အကြောင်းကိုပထမဆုံးထုတ်ဖော်ပြောကြားခဲ့တဲ့ British သတင်းတောက် Sean Horry သေဆုံးသွားပြီးဖြစ်ကြောင်းလန်ဒန်ရဲတပ်ဖွဲ့ကအတည်ပြုပြောကြားခဲ့တာကို British Press Association သတင်းမှရေးသားဖော်ပြထားပါတယ်။ဖွင့်ခိုးနောက်ထောင်မှုဟာအခုဝန်ကြီးချုပ် David Cameron ရဲ့လူမှုဆက်သွယ်ရေးဌာနအကြီးအကဲ Andy Carlson Editor ဖြစ်တာဝန်ယူခဲ့စဉ်ကအများဆုံးဖြစ်ခဲ့တာလို့သတင်းတောက် Horry ရဲ့ပြပြချက်တွေကိုကိုကာပြီး The New York Times သတင်းစာမှာဖော်ပြခဲ့တာပါအခုတော့ Carlson နဲ့တခြား Editor ဟောင်းတူဖြစ်တဲ့ Rebecca Brooks တို့ကိုဖုန်းခိုးနားထောင်မှုနဲ့ရဲတွေနဲ့လက်ပေးလက်ယူလုပ်မှုတွေနဲ့ဖန်ဆီးထားလိုက်ပါပြီ London ရဲမင်းကြီး Paul Stephenson နဲ့သူရဲ့လက်ထောက် John Rates တို့ကိုလည်းဒီအမှုကြောင့်ယာရုကနှုတ်ထွက်ပေးခဲ့ကြရပါတယ်သတင်း Corporation Pension Rupert Murdoch သူရဲ့သားဖြစ်သူနဲ့ Brooks တို့ဟာဒီအမှုနဲ့ပတ်သက်ပြီးအင်္ဂါနေ့မှာ British Parliament ရှေ့မောက်မှာစစ်ဆေးခံရဖို့ရှိပါတယ်သတင်းတောက်တွေဟာနာမည်ထင်ရှားလူသိများတဲ့သူတွေနိုင်ငံရေးသမားတွေနဲ့ပြိုင်ဘက်သတင်းတောက်တွေနောက်အသက်ခံရသူတွေရဲ့ထောင်ချီတဲ့ဆဲဖုန်းတွေကအတန်နဲ့ဆက်သွယ်ပြောကြားချက်တွေကိုတရားမဝင်ခိုးယူနှာထောင်ခဲ့တယ်ဆိုတဲ့စွဲချက်တွေထွက်လာပြီးတဲ့နောက်တပတ်အကြာမှာတနင်္ဂနွေနေ့ထုတ် The News of the World သတင်းစာကိုပြီးခဲ့တဲ့သတင်းဘက်ကပိတ်ခဲ့ရပါတယ်